ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့နယ်မြေရှင်းလင်းတဲ့စစ်စီရေးတွေစတင်တဲ့ပထမတစ်လအတွင်းတည်ဆုံသူရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ6,900တက်မနည်းရှိခဲ့ကြောင်းနယ်စည်းမခြားဆရာဝန်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်ကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေကိုမင်းမြန်ပြည့်စုံထားတဲ့စစ်တမ်းကိုဒီကနေ့ထုတ်ပြန်ရမှာဆွစ်ဇာလန်နိုင်ငံဂျနီဗာခြေဆိုင်နိုင်ငံကအကူအညီပေးအဖွဲ့တစ်ခုဖြစ်တဲ့ MSF ကခန့်မှန်းပြောဆိုလိုက်ကြပါသည်ဆုံးသူတွေထဲမှာအသက်9နှစ်အရွယ်ကလေးငယ်အနည်းဆုံး930ပါဝင်တယ်လို့လည်းပြောဆိုထားပါတယ် MSF အဖွဲ့ရဲ့စစ်ဘက်ဆိုင်ရာညွှန်ကြားမှု Sydney Wong ကတော့စစ်တမ်းကောက်ယူရမှာသည်ဆုံးသူမိသားစုဝင်အရေအတွက်ကင်းကနဲအပေါ်မှာတမကသည်ဆုံးဒဏ်ရာရအောင်အကြမ်းဖက်ခံရတဲ့ပုံစံကိုကြားသိရတာတော်လို့ဆရာဖြစ်ရကြောင်းပြောဆိုခဲ့ပါတယ်ဒီခံပြင်းနေမြောက်ပိုင်းကလူညိုရေးကိစ္စကန်30လောက်ကိုဩဂုတ်လ25ရက်နေ့ကစီးနေတဲ့ခက်ခဲတဲ့ ARS စွန့်အောင်စုကိုလိုက်လံရှင်းလင်းတဲ့စစ်စီရေးတွေမှာမြန်မာစစ်တပ်ဟာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝန်းကစွပ်စွဲထားကြတာပါမြန်မာစစ်တပ်နဲ့လက်နက်ကိုင်အရသားတွေဟာတပ်ဖြတ်မှုအမှန်ပြုချင်းမှုရွာလေကုန်မိရှုမှုတွေကျူးလွန်ခဲ့ကြပြီးရိုဟင်ဂျာ6သိန်းကျော်ကလည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရကြောင်းလူခွင့်ရေးဖွဲ့တွေကလည်းပြောဆိုထားပါတယ်မြန်မာအနာဝင်ကတော့စစ်စင်ရေးတွေအတွင်းလက်နက်ကန်အစွန်းရောက်400နီးပါးကိုအသေးဖမ်းဆီးမိကြောင်းပြောဆိုထားတာပါလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စစ်စွဲချက်တွေထွက်ပေါ်လာရကစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့ပြီးစစ်ဆေးခဲ့တဲ့မြန်မာစစ်တပ်ကတော့နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေစုစွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ညွန်ကျွန်းရေးတပ်ဖွဲ့တွေကဥပဒေနဲ့ညီသာဆောင်ရွက်ခဲ့ကြောင်းတွေ့ရှိချက်တွေကိုအစိုးရကစားထုတ်ပြန်မှပြောဆိုခဲ့ကြပါတယ်